မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမြို့ကြီးမြို့ငယ်နေရာနဲ့ဖြစ်နေတာမှာဒီလိုအာဏာရှင်ကိုဆန့်ကျင်တဲ့သူတွေလိင်စိတ်ခံယူမှုကွဲပြားသူ၊ဂျင်းတူစုံမဲ့သူ LGBT တွေလည်းရှေ့ရန်ကနေပါဝင်နေကြပါတယ်။ LGBT တွေအနေနဲ့ဆရာနာရှင်စနစ်အောက်မှာခါးပြီးတဲ့အထွေအကြုံတွေအများကြီးခံစားခဲ့ရပြီးမို့နောက်တစ်ချိန်စစ်တပ်ကအုပ်ချုပ်တာကိုမခံနိုင်တဲ့အတွက်ကန့်ကွက်ဆန္ဒပြနေကြတာလို့လူ့ခွင့်ရေးတက်ကြွလှုပ်ရှားသူကိုရန်က LGBT တယောက်ဖြစ်တဲ့မရှင်တန်ကပြောပါတယ်။မရှင်တန်ကိုဆက်သွယ်မိញံပြီးဒီသတင်းတန်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင
်
မြန်မာနိုင်ငံမှာအခုဆိုရင်ဒါစစ်ထက်အာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာဖြစ်နေပါတယ်ဒီလိုဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကနေအင်အားသုံးနေရင်ပြစ်ခတ်လို့လဲလူတချို့တရားရာတွေဒဏ်ရာရတာဖမ်းဆီးခံရတာတွေကလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြားမှာမရှင်းတတ်လို့လူ LGBT လိင်စိတ်ခံယူမှုကွဲပြားတဲ့သူတွေလိင်တူဆိုမဲ့တဲ့သူတွေအများအပြားဒီကသာရှိရန်ထွက်လာတာကိုလည်းတွေ့ရပါတယ်ဆိုတော့မရှင်းတန်းတို့အနေနဲ့ဘယ်လိုခံယူချက်တွေနဲ့အခုလိုတက်တက်ကြွကြွအတောင်းဝင်ဖြစ်တာပါလဲရှင
်အဓိကကတော့ဒီရှင်းတန်းတို့ကဒီလိင်တူဖြစ်သူ LGBT တွေဖြစ်နေတဲ့အတွက်ကြောင့်မလို့လူခွင့်ရကိုတန်းတူပြေးပြေးဝဝရခြင်းနဲ့ဒီမိုကရေစီပြေးပြေးဝဝသွားတာလို့ထင်တယ်ဆယ်နှစ်ဆိုတဲ့အတိုင်းကြာတစ်ခုမှာဒီမိုကရေစီရဲ့အရာသာအနှစ်သာရောလည်းတိခဲ့ပြီးပြီအဲ့ဒီနေ့ရဟိုအစီအရာ LGBT တွေရဲ့ life ကြီးဘလောက်ကြီးဆက်ခဲလဲဒီမိုကရေစီပထမ၅နှစ်တည်းမှာလည်းဘလို့ဖိနှိပ်ဆုပ်ဆံမှုတွေရှိခဲ့လဲဘလို့ကန့်သက်ခံထားရမှုတွေရှိခဲ့လဲဆိုတာကိုယ်တိုင်ကြုံခဲ့ရတယ်အာနာပိုင်းတွေရဲ့ဒီပြင်ပနှိပ်ဆက်တာလိင်ညှက်ထုတ်တာစင်ဆက်တွေနဲ့တို့တာအစတော့ပြီးပြီဆိုလို့ရှိရင်လူသားမှုတာမကျူးလွန်မယ်နဲ့နောက်ရင်းကိုယ်ရဲ့ဒီ makeup တွေလိမ့်နေဆိုရင်လည်းရုပ်ဖြတ်တယ်ဆိုပြီးတော့မှ LGBT ခွဲရောက်မှ၄ရောက်လောက်ကဆောင်ကြပြီးတဲ့သူတွေကြည့်ပဲပေါ့နော်ဆိုတော့ကြတော့ဒီဟာတွေကရှင်းတဲ့ဘောမှာထားပြီးကြတယ်ဒီမိုကရေစီ၅နှစ်တက်တဲ့အတွင်းမှာဆိုလို့ရှိရင်အဲအဲ့ဒီအမှုခင်တွေရောပါလာတယ်လွတ်လပ်စွာပြောဆိုခွင့်တွေရှိလာတယ်အရင်တော့ဆိုရင်အရာရာမှာခေါင်းကိုခံပြီးနေရတဲ့ဘဝနေပြီးတော့မှဒီမိုကရေစီရဲ့အောက်မှာရေရမှုရှိလာတယ်အစာပြားတွေကင်းမဲ့လာတယ်အစာပြားကင်းမဲ့ဆိုတာ rest time ရှိလို့ပြောတာမဟုတ်ပေါ့နော်ကိုယ့်ရဲ့ right ကိုကိုယ်သိလာတဲ့အခါမှာကျမတို့ကကားမမနေထိုင်လာနိုင်တယ်ပေါ့အဲ့ဒါကြောင့်မလို့လေအဲ့ဒီလိုဆက်ပြီးတော့မှနေနေတဲ့အတွက်အရတားအစိုးရအရတားအစိုးရတဲ့မှာမှကျမတို့အတွက်ကိုရက်တီပေးခဲ့တယ် NLD အစိုးရ NLD အစိုးရလက်ထက်မှာဆိုရင် LGBT break day လောက်ခွင့်ရတယ်နိုင်ငံရေးဆွေးနွေးပွဲတွေမှာပါခွင့်ရတယ်လူငယ်ရေးရမူဝါဒလို့နော်ဒီလိုမူဝါဒရေးဆွဲတယ်မှာဆိုရင်တက်တော့ကိုယ်တိုင်ပါဝင်နိုင်ခဲ့တယ်ကလေးတငယ်ခွင့်ရေးဥပဒေထဲမှာဆိုလို့ရှိရင်လည်း LGBT နဲ့ပတ်သက်တဲ့အချက်လက်တွေဒီလိင်တူဖြစ်သူကလေးငယ်တွေကိုကာကွယ်ပေးရမယ်ဆိုတဲ့အချက်တွေလောက်ဆောင်နိုင်တဲ့အတွက်အရသာအစိုးရတဲ့မှာမှာ NLD အစိုးရကိုဆွဲတော့မဲပေးပြီးရွေးချယ်ခဲ့တာဖြစ်တယ်ပေါ့။ဟောအဲ့တော့ကိုယ့်ရဲ့ဒီဆန္ဒပေါ့နော်မဲနဲ့ရွေးချယ်ထားတဲ့အစိုးရကိုစစ်တပ်ကနေဒီအာဏာပြန်ထိန်းတယ်လို့ပြောပြောအာဏာပြန်သိမ်းတယ်လို့ပြောပြောဒါကြီးကိုလက်ခံဖို့ဆိုတာကဘလို့မှမဖြစ်နိုင်ဘူး။ကျမတို့ပေးထားတဲ့မဲတွေကိုမလေးစားဘဲနဲ့အခုလိုမျိုးလုတ်တဲလို့ခံစားရတဲ့အတွက်တောင်မလို့ဒါကိုယ့်ရဲ့ရသာအစိုးရကိုတင်ပြီးတော့မှအနာမီအစီအစဉ်တွေတက်လို့ပါဝင်ရခြင်းဖြစ်ပါတယ်မှာ
LGBT ဆိုတာကဒါလူမှုအတိုင်းအဝန်းကျွန်းမှာနှိမ့်ချဆက်ဆံခံရတဲ့သူတွေကမှာပါပါတယ်အလွယ်တကူပြစ်မှတ်ထားခံရလို့ရှိတဲ့သူတွေကမှာပါတာပေါ့နော်ဆိုတော့အခုလေဒီဆန္ဒပြပွဲတွေမှာပါလာတဲ့အခါမှာကိုယ့်ကိုအလွယ်တကူပြစ်မှတ်ထားပြီးတော့နှိတ်ကွတာဖမ်းဆီးတာမျိုးဖြစ်လာမှာဝမစိုးရိမ်ဘူးလားရှင
်စိုးရိမ်နေမှာဒါပေမဲ့လည်းမထွက်လို့မရတဲ့အခြေအနေမျိုးမှာကတော့ဒါနိုင်ငံသားတယောက်ရဲ့ခံယူချက်ပေါ့နော်တာဝန်ယူနေတဲ့အတွက်တော့လွှတ်ထားတာရှိတယ်။စိုးရိမ်မှုတွေကတော့ရှိတယ်မှာရညဆိုလို့ရှိရင်ဖြတ်မြတ်တတ်မအိပ်ရအောင်ပြီးပြီဆိုလို့ရှိရင်အင်တာနက်ကမရှိတဲ့အချိန်မှာတစ်ခုခုအရေးပေါ်ဆိုရင်ဘာလို့လို့ဘာကြမ်းမယ်လဲမသိဘူး။ညပေါင်းများစွာအိပ်ကောင်းခြင်းမအိပ်ရတယ်လို့မနဲ့နှိုးထလာပြီဆိုလို့ရှိရင်လည်းအဲ့အတွေးကတန်းဝင်လာပြီးတော့မှရင်တဝါးတာတွေရှိတယ်။ဘယ်နည်းကိုယ့်အလက်ရောက်လာမှလဲငါရဲ့အချိန်တွေဘယ်နည်းဒီတန်တိုင်းနောက်မှာအကုန်ဆုံးရမလဲဆိုတဲ့တွေးစိတ်အကြောက်စိတ်ကတော့ဒါရှိတယ်လူတိုင်းမှလည်းဒါရှိကြတဲ့အတိုင်းကြပဲပေါ့သို့တော်လည်းခုနိုင်ငံကလေးတွေကအသက်လေးတွေငငယ်လေးတွေနဲ့လမ်းမပေါ်မှာဆန္ဒတွေပြနေကြတယ်ချိန်မှာကျမတို့ကမျိုးပွားတော့ပြီမဲ့ကိုယ့်ရဲ့မျိုးဆက်တွေအတွက်တာဝန်ရှိတယ်လို့ခံစားရတဲ့ဈာမလည်းမနေနိုင်ဘူးသူတို့တွေအတွက်ရှေ့ရနေပြီးတော့မှဒါအမြင်ဆုံးတိုင်းပြည်ဖွံ့ဖြိုးတိုးတက်မှုကိုဦးတည်ဖို့အတွက်ကိုစောင့်တည်နေလဲရှေ့ထွက်လာပေါ်မှာရဲ့သူတို့တွေကတော့ အသက်ကနေအမြတ်ရှိတာပေါ့
ဆိုတော့အခုလိုအာဏာသိမ်းလိုက်တဲ့အတွက်တိုင်းပြည်အနာဂတ်အပေါ်မှာရောဘယ်လိုစိုးရိမ်မှုရှိလဲဒါတိုင်းပြည်အတွက်ဘယ်လောက်ထိဆုံးရှုံးနေတာမျိုးဖြစ်လာမယ်လို့ထင်ပါလဲရှင
်ဒီမှာဒီအာဏာသိမ်းတယ်ပဲပြောပြောအာဏာသိမ်းတယ်ပဲပြောပြောဒီလောက်ရက်ကိုဒီဒီမိုကရေစီနေမကျဘူးလို့ထင်တဲ့အတွက်အစိုးရဝင်နေတော့ပြည်သူတွေကသဘိမ့်မောက်တဲ့အတွက်ရန်ရည်လည်းပတ်တဲ့အတွက်မြန်မာပြည်ဒီဒေသပေါက်ကတော့ဖွင့်ပြထုတ်ချက်မှုမှာအများကြီးနောက်ကျပြီးခါပြက်ပြီးစံနေအောင်မယ်လို့ဒီစားရင်ဒီထက်ဒီအာနာဆိုင်နဲ့စတဲ့ကရှိသွားမယ်ဆိုရင်နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေနဲ့မြန်မာပြည်ဒီအခြေခံပြီးတော့မှဟိုအရင်အာနာရှင်ဖြစ်မှာဆင်းရဲသလိုကွန်ပျူတာတွေရှားပါတာတွေဟိုအဝိထယ်ရှားပါတာတွေပန်ကိုဈေးကွက်တွေပေါ်လာပြီးတော့မှဟိုဘက်ဆိုင်ရှိတဲ့လူတွေကတုံ့နိုင်ကြုံနိုင်ဘက်ဆိုင်မရှိတဲ့လူတွေကဆင်းရဲတဲ့ဆင်းရဲပြီးတော့မှတရားဥပဒေစိုးမိုးရေးတွေပါပြပြားဆီးကပြီးတော့မှလေအဲ့လိုမျိုးရင်းစာလိုက်တာပြက်တာတွေဖြစ်တာဖြစ်နိုင်တယ်လို့တော့ယူဆထားပါတယ်မှာ
မရှင်းတဲ့လို့ LGBT တွေအတွက်လည်းပို့ပြီးတော့ခက်ခဲလာနိုင်တဲ့အခြေအနေတွေဖြစ်လာလိမ့်မယ်လို့ထင်ပါလားရှင
်။အဲထင်ပါတယ်ရှင်။ဘာကြောင့်မလို့လဲဆိုလို့ရှင်အခုဆိုလို့ရှင်ဌာနပြကောင်းဆောင်တွေစင်ပေါ်ကြော်ကြားပြီးစစ်ပြက်နဲ့အတူမရက်တည်တဲ့သူတွေနောက်ယဟန်တန်တာတွေကမှဖန်စီအရေးယူထောင်ခတယ်ဆိုတဲ့အနေအထားမျိုးမှာ LGBT တွေဆိုတာတော့အမှနကိုကဲရမှလူတွေရဲ့တဆင့်ဆင့်ခြင်းကိုခံရတဲ့အတွက်စမားတို့တွေအတွက်ဆိုလို့ရှင်ခိုင်းရစီရလည်းအတွက်ပိုပြီးတက်တက်ထားနိုင်တဲ့အခြေအနေမျိုးရှိပြန်ပြီးရောက်သွားနိုင်ပါတယ်ဥပမာပုံမှန်နေပြောရမယ်ဆိုရင်ကိုတော့ကကျွန်တော်နေနေဆိုရင်အမှုလုံးအမှုဖြည့်ခံရတာတက်ဆန်လို့လည်းဆိုရင်ကျွန်တော်တက်သေးသေးတယ်လို့မျိုးနော်အလို9000တသိန်းပေးရတာပါတဲ့ဖုန်းတွေကိုယူသွားပြီးတဲ့အချိန်မှာနောက်တစ်နေ့ကမှပြန်လာရေးတက်ဆန်နဲ့ဆိုတဲ့အနေအထားမျိုးတွေအဲဒါမျိုးတွေရှိတာမှပြန်ရောက်သွားနိုင်တယ်လို့နောက်ပြီးလူခွင့်ကိုချိုးဖောက်မှုတွေလည်းအများကြီးရှိလာနိုင်တယ်လို့တောင်းတတ်ပါတယ်အမှဟုတ်
မရှိတဲ့ဆိုရင်ဒါလူခွင့်ရေး LGBT ခွင့်ရေးနဲ့ပတ်သက်လာရင်ရှင်းရမတက်တက်ကြွကြွဆောင်ရွက်နေတဲ့သူတူပါဆိုတော့အများအားဖြင့်ကိုယ်ကောင်းကောင်းသိနေကြတယ်ဒီလိုလူတယောက်အနေနဲ့အခုလိုအခြေအနေမျိုးမှာအနာဂတ်ဘက်ကနေပြီးတော့ကိုယ့်ကိုချင်းချောက်တာမျိုးဖန်ဆီးဖို့ကြိုးစားတာမျိုးရောကြုံရတာရှိပါလားရှင
်လောကယ်ရှိတော့သူတို့ဘက်ကနေတစုံတရာချင်းချောက်တာမျိုးလည်းမရှိဘူးဒါပေမဲ့ဒေတာဘက်ကတော့ဖန်မဲ့ဆိုလို့ရှိရင်ချက်ချင်းဝေါင်းတိုင်းဆိုရောက်လာပြီးတော့ဖန်ခေါ်သွားပါမယ်အဲကျိုးပြီး notice တွေပါလေပို့မယ်လည်းမထင်ဘူးမှဟုတ်အဲ့အတွက်လည်းအရာရာပြင်ဆင်ထားပါလေအကောင်းဆုံးအ
ာဏာသိမ်းမှုကိုဆက်ကျင်တဲ့လက်ရှိဆန္ဒပြပွဲတွေထဲမှာ LGBT အတိုင်းအဝိုင်းရဲ့ပါဝင်မှုကရောဘယ်လောက်အတိုင်းထားပြီးရှိတယ်လို့ပြောနိုင်ပါမလဲရှင
် LGBT အနေနဲ့ပြောမယ်ဆိုရင်မှဒါတိုင်းပြည်လုံးတနင်္သာရီမှာရှိနေတဲ့မျိုးအသီးသီး LGBT တွေကသူတို့ကဏ္ဍအသီးသီးအနေနဲ့ပြည်မသပိတ်စစ်ဆောင်နေတဲ့ပေါင်းတာတော့လည်းကောင်းသို့မဟုတ်ပါသူတို့ကလည်းသူတို့အိမ်မသပိတ်အနေနဲ့ဆက်တဲ့အားတွေကလည်းရန်ကုန်မင်းကလေးတွေမှာဟိုရှမ်းပြည်နယ်ကချင်ပြည်နယ်ပေါ့နော်ဒီကျမတို့ LGBT တွေရှိတဲ့နေရာတွေမှာသူတို့တွေဒီလိုမျိုးကြီးသူလူလူတဲ့အတူဆန္ဒထုတ်ဖော်နေတယ်ဆိုတာကိုကျမတို့ဒီ social media နဲ့တွေ့နိုင်တယ်ပြီးဆိုလို့ရှိရင်ကျမတို့မှာကွန်ရက်ရှိတယ်ပေါ့နော်အချင်းချင်းကွန်ရက်ဖိတ်ဆက်ထားရရှိတယ် LGBT Rights Network ကနေပြီးတော့လည်းသူတို့ဘာလုပ်တယ်ဆိုတာလေး sharing လုပ်ဖြစ်ပါတယ်အမအကောင်လုံးတက်တက်ကြွကြွပြီးဆင်မှာပါဝင်တယ်ထူးခြားတာတစ်ခုကတော့ဒီဆင်မှာပြည်သူလူထုဒီ LGBT ဖြစ်လို့နှိမ်ချတယ်ဆိုတာမရှိဘဲနဲ့ LGBT တွေဒီနိုင်ငံရေးရေးသိမ်းရင်းနဲ့ဒီလိုမျိုးခံစားမှာပူပေါင်းပါဝင်တယ်ဆိုပြီးတော့မှကျိုးကျိုးဆိုတင်ခံရတယ်အထူးကောင်းပြုတင်ခံရပါတယ်ဒီဆင်မှာ
ဟုတ်ကဲ့အခုဆိုရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတလောင်နေတာရှိလာပါပြီဆမပြဝဲရီဆိုရင်လည်းဒါသတင်းပတ်နဲ့ချီရှိလာနေပါပြီဆိုတော့ဒီလှုပ်ရှားမှုမှာဘယ်အခြေအနေအထိမရှင်းတဲ့အနေနဲ့ဆက်ပြီးတော့ပါဝင်သွားမှာပါလိမ့်ရှင
်။ဒီဟာကအဆုံးထိတိုက်ရမယ့်တိုက်ပွဲပေါ့။ကျွန်မတို့ကတော့တိုက်ပွဲကိုဘယ်လောက်ထိကြီးဝဲထားလဲဆိုလို့ရှင်2008ဖွဲ့စည်းပုံခြေခံဥပဒေကြီးဖြတ်တောင်းပြီးတော့ကျွန်မတို့တွင်မြောက်တဲ့အစိုးရပြန်လည်ရရှိပြီးစစ်မှန်တဲ့ဒီမိုကရေစီအစိုးရအတွက်ဖွဲ့စည်းပုံအစ်စ်ကိုရေးဆွဲနိုင်တဲ့အထိတိုက်ရမယ်လို့ကျွန်မတို့ကဆုံးဖြတ်ထားတယ်။အဲ့ကြောင့်ကြောင့်မလို့ဘလောက်ကြာမယ်ဆိုတော့ပြောတယ်ဘူးကျွန်တော်တို့ရွေးဦးတော်လည်းရေးတယ်တလားလဲဖြစ်ချင်မှာတစ်နှစ်လဲဖြစ်ချင်မှာနှစ်နှစ်လဲဖြစ်ချင်မှာတောက်နှစ်လဲဖြစ်ဖြစ်သွားမယ်အဲဒါကြောင့်ကျွန်မဒီတန်နိုင်နောက်ကိုမရောက်သေးတဲ့ွေပါနေပါပဲအချိန်ကြီးကျွန်မတန်နိုင်နောက်ပါတော့ရင်လည်းကျွန်မဒီခေါင်းဆောင်ဖော်ဘူးဒီအချိန်မှာအလုံးဒီအယူတရားချင်းဒီခေါင်းဆောင်တွေဖြစ်ကြတယ်ကျွန်မခေါင်းဆောင်များဖော်ပဲနဲ့အလုံးရဲ့အတူစိတ်တွေနဲ့သွားတဲ့အတွက်ဒီတိုက်ပွဲအသေးပါပဲဘသူတွေပဲအထက်ကိုဘလောက်ပဲရဲ့ဒီတိုက်ပွဲကိုဦးဆောင်တဲ့သူတွေကတော့ဆက်ပြီးတော့မှ LGBT တွေရဲ့မှာလည်းရှိနေအောင်မှာဆက်ပေါ်နေအောင်မှာသူတို့တွေဖန်တီးနိုင်တဲ့ဆွဲအားတွေတက်တီတွေကအရင်နဲ့မတူတော့ဘူးဆိုတော့လေအဲ့တော့ကျွန်မကတော့အဆုံးထိတိုက်မယ်အဲ့လိုပဲ LGBT တွေကလည်းအဆုံးထိတိုက်မယ်ဒါအဆုံးထိလဲဆိုလို့ရှိရင်ကျွန်မတို့ရွေးချယ်တင်ပြတဲ့အစိုးရပြန်လဲတက်လာပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေမရှိဘဲနဲ့အစ်စ်ပြန်လဲဒီရွေးဆွဲတဲ့အစ်စ်မှန်တဲ့ဒီမိုကရေစီရတဲ့ကျွန်မတို့တိုက်တော်မှာပါကမ္ဘာကုလသမဂ္ဂကရောဒီအမေရိကန်ပါဝင်ဒီပေါ်တော့ဒီမိုကရေစီအင်အားကြီးနိုင်ငံတွေနေနဲ့လဲတက်နိုင်တဲ့ဘက်ကနေ အမြင်ဆုံးကျမတို့နိုင်ငံဒီမိုကရေစီကြိမ်ရပြီးဆန်းစည်းဆန္ဒရဲ့ဒီလွတ်မြောက်ဖို့အတွက်ကုညီသေးပါလို့တောင်းဆိုချင်ပါတယ်ဟုတ်
ဟုတ်ကဲ့ပါမရှင်ကစီစဉ်ရရှိပါမယ်နော်